အမေရိကန်ပြည်သူတက်စက်ပြင်းတွေကတမလီအစုံနဲ့လူသားလူသီးများတဲ့တကလုံးနီးပါးမလှုပ်ရှားနိုင်တဲ့ပိုလီယိုရောဂါသည်ပေါ်အလက်ဇန္ဒားဟာအသက်88နှစ်အရွယ်မှာကွယ်လွန်သွားကြောင်းသူ့ရဲ့မိသားစုနဲ့ရန်ကုန်ရှာဖွေဝက်ဆိုက်ကသတင်းထုတ်ပြန်ပါတယ်။အလက်ဇန္ဒားဟာတရားဝင် TikTok အကောင့်မှာနောက်ဆုံးတင်ထားတာတခုကတော့သူ့ကို COVID-19 ရောဂါပိုးကူးစက်ခံပြီးအရေးပေါ်ခန်းကိုအရေးတကြီးပို့ခဲ့ကြကြောင်းရေးသားထားပါတယ်။အလက်ဇန္ဒားဟာအသက်6နှစ်အရွယ်မှာပိုလီယိုရောဂါကူးစက်ခံပြီးလေဘေးအောက်ပိုင်းတစ်ချောင်းအောက်ပိုင်းပြေသွားတာနောက်ပိုင်းမှာအသက်ရှူဖို့အတွက်အသက်ရှူကိရိယာပေါ်အားကိုးခဲ့ရသူဖြစ်ပါတယ်။သူဟာမကြာခဏဆိုသလိုရင်းငုတ်သင်းမောလိုဆလင်နာပုံစံစက်ကြီးရဲမှာနေရပေမဲ့ပညာရေးမှာထူးချွန်ခဲ့ပြီးဥပဒေပွဲရကဥပဒေနယ်ပယ်မှာအလုပ်လုပ်ကင်ခဲ့သလိုစောက်တုပ်လည်းရေးသားပြုစုခဲ့သူဖြစ်ပါတယ်။အမှုလိုက်ရှိနေသူဖြစ်တဲ့အလက်ဇန္ဒားဟာခနာကိုမမတ်ထားနိုင်အောင်အထူးတီထွင်ထားတဲ့အထူးဘိန်းတက်ကလထိုင်တဲ့တရားရုံးမှာအမှုတွေ့လိုက်ခဲ့သူဖြစ်ပါတယ်။တန်အဆုတ်ဆိုတာကဘော်တော့ပတ်အနေနဲ့တက်ထားတဲ့အလုံပိတ်အခန်းဖြစ်ပြီးဖီအားကိုလိုသလိုနှိမ့်မြင့်တက်ချလုပ်စီပြီးလူနာရဲ့အစုတ်ကိုအလုတ်လုပ်စီတာပါလက်စနာဟာဒီစက္ကန့်ထဲမှာအချိန်အကြာဆုံးနေရသူဖြစ်ဂင်းနစ်ကမ္ဘာစံချိန်တင်ထားသူလည်းဖြစ်ပါတယ်သူတည်ဆုံသွားကြောင်းကိုညီဖြစ်သူဖီလစ်အလက်စနာကသူ့ရဲ့လူမှုကွေရဲ့ Facebook မှာဗုဒ္ဓဘာသာအစိုးရကတင်ထားခဲ့သလိုအလက်စနာအတွက်ရမုံငွေရှာဖွေနေတဲ့မတန်ဆန်းသူတွေရေးဆောင်ရတဲ့အဖွဲ့ကလည်း GoFundMe ရမုံငွေ website မှာအတည်ပြုထားပါတယ်ခင်ဗျာ